ဇန်နဝါရီလ23ရက်နေ့ကမောင်တောမြို့နယ်ဒူချရာတန်ချေးရွာမှာလုံခြုံရေးဆောင်ရွက်နေတဲ့ရဲတပ်ဖွဲ့တွေနဲ့မွတ်စလင်ရွာသားတွေရုံးရင်းဆန့်ခတ်ဖြစ်ခဲ့ပြီးတဲ့နောက်မှာအဲ့ဒီဒေသတဝိုက်ကချေးရွာတွေကဒေသခံတွေထွက်ပြေးတိမ်းရှောင်နေကြတယ်လို့မောင်တောမြို့ကိုပြောင်းရွှေ့လာသူတွေလည်းရှိတယ်လို့နှစ်ဖက်အတိုင်းဝိုင်းက VOA ကိုပြောပါရယ်။ကျမတို့ရဲ့ VOA သတင်းတောက်မအေးမာကအကြောင်းစုံကိုပြောပြမှာပါရှင်
။ပဋိပက္ခတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မောင်တောမြို့နယ်အတွင်းမှာဒီရပိုင်းတွင်မငြိမ်မသက်မှုတွေဖြစ်ခဲ့ပြီးဒေသခံတွေကသူတို့ရဲ့လုံခြုံရေးတွေကိုစိုးရိမ်ပူပန်နေကြရတာပါဒီအတွက်လုံခြုံရေးကိုစိုးရိမ်ပြီးကြေးရောက်သားတချို့ဟာမောင်တော်မြို့ပေါ်ကိုပြောင်းရွှေ့လာကြကြောင်းမောင်တော်မြို့နယ်ရခိုင်တိုင်းရင်းသားတွတ်တဲရေးပါတီဥက္ကဋ္ဌဦးခင်မောင်တန်းကပြောပါတယ
်ဩလုံခြုံရေးကဥပမာခဏတည်းနဲ့မိမနေတော့နေနေမြို့ပေါ်ကိုပြောင်းရွှေ့လာတာဖြစ်တယ်ယောက်ျားတွေတော့ကြံခဲ့ပါတယ်အဲဒီမှာဟိုပင်းရှောင်းလို့ကျွန်တော်တို့နောက်ပြီးဖေးများရွှေ့အချင်းတွေဟိုပြဿနာဖြစ်တော့တဲ့နေရာနဲ့နှီးသေးရော်တွေပေါ့ရခိုင်ရော်တွေအချင်းတွေကတော့ဘာမှဖြစ်မဟုတ်ဘူးအဲ့မှာတော့အာနာပဲနေနေနဲ့လုံခြုံရေးတော့ယူသွားပါတယ်အဲ့ဒီရော်တွေမှာလည်းဒါကြောင့်ရခိုင်တွေကမနေရေးပဲထွက်ပြေးလာကြတာပေါ့လေမိန်းမနဲ့ကလေးတွေကအမိလာချုပ်မလားဘာမှတော့မများတိုက်ခတ်လာမလားဆိုတော့ပြင်နေတယ်အဲ့လိုစိုးရိမ်ပြီးလုံခြုံကိုတဲပြေးလာကြတာပါအာတေသူစီတွေထားတဲ့ပါတယ်အခုလုံခြုံရေးရှိတယ်ပြီးတော့ဒီလိုဖြစ်တော့တာဒါဟုတ်ပြီ၊ဒီပြည်သားတွေပုံပြလာကြတာပေါ့တိုင်းသားတွေကြတယ်မှာ
ပြီးခဲ့တဲ့73ရက်နေ့ဖြစ်စဉ်မှာလုံခြုံရေးရဲတပ်သားတွေနဲ့ဒေသခံမွတ်စလင်ရွာသားတွေကြားဖြစ်ပွားခဲ့တဲ့ပဋိပက္ခနဲ့ပတ်သက်ပြီးတော့လည်းသူကဆက်ပြောပြပါတယ
်73ရက်နေ့ညာဆယ်နိုင်ခွဲတော့မှာကျွန်တော်ဒီဖေးမဲ့ကြည့်တော့ကအဲ့ဒီမှာတာဝန်ကျရတဲ့အခုတည်ဆုံးတော့တဲ့ရေးတက်တက်ကြီးရေးရေးသား၄ယောက်ရေးစုစုပေါင်း၅ယောက်ကဆင်းခဲ့ကြပါတယ်အဲ့ဒီရောတွေကိုလေညာဆင်းခဲ့တဲ့အချိန်မှာမိလုံနေတဲ့ဒီလိုဆရာတော်ရှိတယ်အဲ့မှာထားပြကြတယ်သူတို့ကထားပြတော့တယောက်ကអော်လိုက်တာနဲ့လူနေရာတော့ရာလောက်ကအဲ့လိုဝဝပြီးတော့ကြေးတွေပါတယ်နဲ့ဒုတ်တွေနဲ့အဲ့လိုတက်ခိုက်ကြတာပေါ့အဲ့ဒီလူဆိုရေးအဲ့လိုတက်ခိုက်တဲ့အခါမှာဒီဆရာကြီးကတော့ဖမ်းပြီးတော့လည်းနောက်ကပါတဲ့တပ်သားတွေကတော့ထွေးထွေးလို့လဲလာခဲ့ပါတယ်သူတို့
ဒီပဋိပက္ခတွေဖြစ်ပွားပြီးမှတော့ပျောက်ဆုံးနေတဲ့ရဲတပ်ချက်ကြီးတို့ရဲ့ကိစ္စပေါ်မူတည်ပြီးဒေသခံမွတ်စလင်ခြေရွာသားတွေကိုချိန်ချောက်မှုတွေရှိနေတယ်ဆိုပြီးမွတ်စလင်တိုင်းဝိုင်းကဆိုပါတယ်ဒီမိုကရေစီနဲ့လူ့အခွင့်အရေးပါတီအတွင်းမှဦးကျော်စိုးအောင်ပြောပြတာက
ဘာမှမဖြစ်သေးတဲ့ရွာတွေကတော့အရန်ကြောက်လဲနေတယ်တချို့ဒီရခိုင်လက်နက်တိုင်းရဲတွေတို့မပါဘူးပြီးတော့တချို့ရွာတွေကိုလည်းဘေးပတ်ဝန်းကျင်ရွာတွေကိုစီးကြောက်နေတယ
်လူသေးဆုံးမှုနဲ့ပျောက်ဆုံးမှုတွေရှိနေတယ်လို့ဆွဆွဲခံနိုင်ရတဲ့ပြဿနာနဲ့ပတ်သက်ပြီးအဲ့ဒီနေရာဒေသကိုဝင်ရောက်ကြည့်ရှုခွင့်ပွင့်လင်းမြင်သာတဲ့စစ်ဆေးခွင့်တွေပေးနိုင်ဖို့အတွက်လိုအပ်နေတယ်ဆိုပြီးမွတ်စလင်ခေါင်းဆောင်တို့ကလည်းဆိုပါတယ်
ကိုယ်ဆိုလိုတာကဒီရဲတယောက်ကိုလက်လိုက်တယ်ဆိုရင်ဒီဆက်လိုက်တဲ့ကဒီမောင်ပြူလားမောင်လီလားကျွန်တော်တို့ကတရားဥပဒေရတာပြင်ပြင်းရမှာပေါ်ထွက်ရမှာဖြစ်တယ်ကျွန်တော်အပွဲအစည်းဆိုတော့များများကဝင်ခွင့်တောင်းနေတယ်ဝင်ခွင့်တောင်းနေတဲ့အပေါ်မှာဒီဟာကိုလုံးဝလုံးဝကိုကန့်ကန့်ချက်လုံးဝမပြောဘူးအဝင်တော့မလုပ်ဘူးလို့သူကကိုင်လို့နေတယ်ဆိုတော့အနေနဲ့လွမ်းမလို့ဆိုကျွန်တော်တို့ကသူကဒီအပြည့်ကနာပေါ့မွတ်စလင်လုံးနေဆိုလို့ရှိရင်မွတ်စလင်အတိုင်းဝိုင်းမှာရှိတဲ့ခေါင်းဆောင်ပိုင်းနေအဲ့ဒီနေရာတစ်ခုသွားရောက်ပြင်ပြင်းသိနေတယ်ဖြစ်ရင်းနိုင်မှုတွေလည်းဆိုရလမ်းပို့ပေးရမယ်
။မောင်တော်မြို့နယ်အတွင်းမှာပဋိပက္ခတွေအတွင်းလူသေးဆုံးမှုတွေရှိတယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့ AP သတင်းဌာနကရေးသားခဲ့ပေမဲ့အစိုးရကတော့မဟုတ်မှန်ကြောင်းညှင်းဆိုထားတာပါ။ဒီနယ်အစိုးရကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။အမေရိကန်ပြည်ထောင်စုအနေနဲ့လည်းရခိုင်ပြည်နယ်မှာအာဏာပိုင်တွေပါဝင်တဲ့နှိပ်စက်ညှဉ်းပန်းမတရားပြုကျင့်တဲ့သတင်းတွေနဲ့ပတ်သက်လို့စိုးရိမ်ရကြောင်းရန်ကုန်အခြေစိုက်အမေရိကန်တန်ယုံကကြေညာချက်ထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်အတွင်းမှာဖြစ်ပွားခဲ့တဲ့ပဋိပက္ခတွေကြောင့်လူပေါင်း100နီးပါးတေဆုံးခဲ့ရပြီးနေအိမ်ပေါင်း8000ကျော်ဆုံးရှုံးခဲ့ရတယ်ဆိုပြီးရခိုင်ပဋိပက္ခများစုံစမ်းရေးကော်မရှင်ရဲ့အစီရင်ခံစာမှာဖော်ပြထားတာပါရခိုင်ပြည်နယ်ပဋိပက္ခတွေကြောင့်ဒေသခံတွေကတော့တိမ့်နဲ့ချီပြီးအိုးအိမ်မဲ့ဖြစ်ကဒုက္ခသည်စခန်းတွေမှာနေထိုင်နေရဆဲဖြစ်ပါတယ်ရှင်